စကိုင်းတိုင်းကဏီမြို့နယ်အတွင်းချင်းရင်းမြန်မာနှင်းမြုပ်ခဲ့တဲ့အောင်စိုးမိုးကျော်ရေရင်ရဲ့ပေဒင်းကိုဖမ်းဝရမ်းထုတ်ထားပြီးရာဇဝမှုအရအရေးယူသွားဖို့ကဏီရဲစခန်းကအမှုဖွင့်ထားကြောင်းဒေသခံပြည်သူ့လွှတ်တော်ကိုယ်စားလှယ်ကပြောပါတယ်။ရေရင်နှင်းမြုပ်မှုအတွက်ပေါ်ဆမှုမစင်မခြင်းမောင်းနှင်မှုပြစ်မှုဆိုင်ရာပုံမှန်280ရအရေးယူသွားမှာဖြစ်တယ်လို့ဆိုပါတယ်။ဒီအကြောင်းကိုဆက်လက်တင်ပြချင်တာပါ။အော်တိုဝါလာ15ရင်းနေကစကိုင်းတိုင်းဟ ோம் လင်းမြို့ကနေမုံရွာမြို့ကိုထွက်ခွာလာတဲ့အောင်စုမှုကျော်အမြန်ရည်ရင်နှင်းမြုပ်ခဲ့တာကြောင့်တဝက်နီးပါးပျောက်ဆုံးနေစေဖြစ်သလိုအော်တိုဘာ18ရက်အင်္ဂါနေ့ညနေအထိ42လောင်းဆဲယူနိုင်ခဲ့တယ်လို့စကိုင်းတိုင်းကယ်ဆယ်ရေးနဲ့ပြည်လဲနေရခြားသားရေးဦးစီးဌာနတာဝန်ရှိသူတို့က VOA မြန်မာပိုင်းကိုပြောပါတယ်အောင်စုမှုကျော်ရည်ရင်ပြေးဆွဲဖို့စီမံခန့်ခွဲနေတဲ့အေးချမ်းသာဂိတ်ကတော့ဟ ோம் လင်းကထွက်ချိန်မှာရည်ရင်ပေါ်လိုက်ပါသူ60ကျော်သာရှိပြီးလန်းခုလက်ကလိုက်ပါသူတွေနဲ့ပါဆိုရင်လူ90ကျော်သာရှိတယ်လို့မီဒီယာတွေကိုပြောဆိုခဲ့ပေမဲ့တကယ်တမ်းအောင်စုမှုကျော်ရရင်ပေါ်လိုက်ပါခဲ့သူ300ကျော်လောက်ရှိနိုင်တယ်လို့အသက်ရှင်ကြံရည်သူတွေရောလူကယ်ပြန်ဌာနကပါခန့်မှန်းထားပါတယ်အခုလိုအောင်စုမှုကျော်အမြန်ရရင်နှိမ့်မြုပ်ခဲ့ရတာဟာတတ်မှတ်လူဦးရေထက်ပိုပြီးတင်ဆောင်ခဲ့တာဖြစ်ပြီးပေါ်ဆမှုမစင်မခြင်းမောင်းနှင်မှုတွေနဲ့ပြစ်မှုဆိုင်ရာအရာအရေးယူသွားနိုင်မှုကဏီမြို့နယ်ရဲစခန်းကအမှုဖွင့်တာကြောင့်စကိုင်းတိုင်းကဏီမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးထွန်းထွန်းနိုင်ကပြောပါတယ
်ဟုတ်ပါဘူးအောင်စုံမှုကျော်ရေရင်ကရေရင်မောင်းနဲ့ရေရင်ပဲရင်းပေါ့တော်မြင့်နေတယ်ပါဝါရန်ထုတ်တာဟုတ်ပါတယ်အပေါ်စားမှုကတော့ဆိုင်နာပါလို့ဆိုလို့ဟဲ့ရေရင်မောပါလာတဲ့လူပြောပြကြရပဲပေါ်စားတဲ့အပိုင်းတော့ဆော့ဖြစ်နေတယ်နားရပါတော့သွားဆွဲပြလိုက်တယ်ဒီမှာအဲ့ဒီကမောက်ပါတယ်
နှမြုပ်ခဲ့တဲ့နေ့ကအောင်စိုးမှုကျော်ရေရင်မှာပေဒင်းအပါဝင်ရေလုတ်သား5ဦးလောက်လိုက်ပါတာဝန်ထမ်းဆောင်ခဲ့ပြီးရေလုတ်သား4ဦးကိုဖမ်းဆီးထားပါတယ်ရေရင်ပိုင်ရှင်နဲ့ပေဒင်းဖြစ်သူဦးစော်မျိုးဝင်းကတော့ထွက်ပြေးတိမ်းရှောင်နေဆဲဖြစ်ပါတယ်ဦးစော်မျိုးဝင်းကိုမစင်မခြင်းမောင်းနှင်မှုပုံမှန်280ပေါ်ဆမှုကြောင့်လူအများသိစေမှုပုံမှန်304ကာကြီးအရတရားစွဲဆိုနိုင်ဖို့ဖမ်းဝရမ်းထုတ်ထားတာဖြစ်ပါတယ်ပုံမှန်280အရပြစ်မှုထင်ရှားရင်ထောင်ဒဏ်6လအထိကြခံရမှာဖြစ်ပြီးပုံမှန်304ကာကြီးရပြစ်မှုထင်ရှားရင်တော့ထောင်ဒဏ်9နှစ်ကနေ10နှစ်အထိကြခံရမှာဖြစ်ပါတယ်။အောင်စုမှုကျော်ရေရင်နှိမ့်မြုပ်ချိန်မှာအသက်မသေးပဲကြံရစ်ခဲ့သူမတ်မျိုးပပလှိုင်ကတော့ရေရင်ပေါ်ကအနေထားတွေကိုပြန်ပြောပြပါဗျ။ဒီက300ကျော
်တော့ပြန်ထားတယ်ပြီးတော့ဆိုင်ငယ်အစီအစဉ်လားရှိနေတယ်ဒါကဘယ်ကောင်လဲ။အပြောတွတ်ရရင်လည်းပါ။ဘဝမမြအောင်ကောင်းမှန်းတော့မရှိချင်ဘူး။တို့ကြောင့်ဝိညာဉ်ရောများတဲ့ကြည့်လို့လည်းလုံးဝရမနိုင်အဲ့ဒီရှိရှိပါဆက်ဆေးရမကူမလိုက်ကနေပြီးတော့ရှင်းနိုင်လေးတည်းမှာစလိုက်တယ်ရှင်းနိုင်ကြကြလာအလုပ်ရအောင်လုပ်သွားတယ်အဲ့ဝဲအကွက်ကိုကိုယ့်ရဲ့အချင်းကိုစောင်းပြီးတော့မှောက်သွားတယ
်အခုလိုရင်ရင်ရဲ့ခန္ဓာရည်ဝန်ထက်ကျော်လွန်ပြီးလူရောကုန်စည်ပစ္စည်းတွေကိုပါအစမတန်တင်တဲ့အန္တရာယ်များတဲ့လောက်ရက်မျိုးနောက်မှဆက်မဖြစ်စေဖို့စည်းကမ်းတင်ကြပ်လှုပ်ဆောင်မှုလိုကြောင်းပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးတွန်းတွန်းနိုင်ကပြောပါတယ
်။အဲစည်းကမ်းပိုင်းကတော့အများကြီးလိုပါတယ်။အဲဆိုဒီနေ့ရောက်ပါလို့ပမာမသိဘူး။ဒီနေ့ရောက်ဒီလိုဒီမှာမသိဘူး။ဒီနေ့ကြောင်ကျွန်တော်တို့မလိုက်နိုင်တဲ့ဖြစ်တယ်။အဲဒီပိုင်းကတော့အများကြီးလိုဖို့ရလိုပါတယ
်။အောင်စုမှုကျော်ရင်ရင်ဟာလူ36ဦးသာတင်ဆောင်ခွင့်ရှိတဲ့ရင်အဖြစ်မှတ်ပုံတင်ထားတာပါ။နှိမ့်မြုပ်နေတဲ့အဲ့ဒီရေရင်ကိုတာဝန်ရှိသူတွေကဆေးရုပ်စူးစမ်းနေပေမဲ့အခုချိန်ထိအပီးသက်ဆေးယူနိုင်တာမျိုးမရှိသေးပါဘူးခင်ဗျာ။